Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ20ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို9.79 MHz တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမစားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စုဘော့စတွန်မြို့ကဆန္ဒပြပွဲအတွင်းလူ28ဦးကိုရဲကဖမ်းမာတဲ့စပိန်နိုင်ငံဘာစီလိုနာမှာတော့လူထဲကိုကားနဲ့ဝင်တိုက်ခဲ့သူကိုဖမ်းဆီးရမိရေးအာဏာပိုင်တို့စူးစမ်းနေကြဆဲရှိပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြားမယ့်သတင်းလှော်တွေထဲမှာတော့
နိုင်ငံတော်အစိုးရအနေနဲ့ရောကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့ပေါ့နော်။နောက်နောင်ပေါ့နော်။ကျွန်တော်တို့ဒါမျိုးတွေကေစီရဲ့ခန်းတွေဒုက္ခတွေခန်းတွေမှာသွားတဲ့ချိန်မှာအညူအသားစီးတွေရှိတယ်ဆိုတာခဏခဏအလီလီဖြစ်ခဲ့တယ်
လေ။ကချင်ပြည်နယ်ကစစ်ပြေးဒုက္ခတွေကိုကူညီပေးနေတဲ့ဦးစော်ချက်ပြောသွားတာပါ။အပြည့်စုံကိုတည်င်းတွေအပြည့်မှနားဆင်ကြပါမယ်။ဒီအကြောင်းနဲ့အတူအမေရိကန်သမ္မတရဲ့ရုရှားပေါ်ထားတဲ့မွာရတွေနဲ့အမေရိကန်ပြည်ထောင်စုမှကျင်းပတဲ့နည်းပညာစမ်းသစ်တီထွင်မှုပြိုင်ပွဲမှာကင်ဘောဒီးယားနိုင်ငံကမိန်းကလေးငယ်လေးတွေလာရောက်ပါဝင်ရှင်ပြိုင်ကြတဲ့အကြောင်းကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမန်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာမနေ့စနေနေ့ကလူ4000လောက်စုဝေးခဲ့ကြတဲ့ဆန္ဒပြပွဲတွေအတွင်းလူ28ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ရှာလော့ဗီမြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့ချီတဲ့ဆန္ဒပြပွဲပြီးတပတ်အကြာမှာဘော့စတွန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ချီတက်ပွဲအပြီးတက်နဲ့တံပြန်ဆန္ဒပြသူတွေစပြီးတော့လူစုကွဲခြင်းမြို့နယ်ပန်းချံဘော့စတွန်ကွန်မွန်အနီးကလမ်းတွေမှာလူတွေနဲ့ရောနှော်ပြည့်နေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့ပါတယ်။မနေ့စနေနေ့ကချီတက်ခဲ့ကြတဲ့လက်ဝဲဝါဒီတက်ကြွသူတွေထောင်ချီပြီးတော့ရှိခဲ့ပါတယ်။ဒီရဲအတွက်ဟာဆိုရင်ဘော့စတွန် Free Speech လို့သူတို့ကိုယ်သူတို့ခေါ်တဲ့အဖွဲ့ကဇူလိုင်လတုန်းကစီစဉ်ထားတဲ့လက်ရဝါဒီတွေဟောပြောကြတဲ့လွတ်လပ်စွာပြောဆိုခွင့်လူလူဆွေဘွဲကိုတယောက်ကြသူတွေထက်အဆမတန်ပိုများနေတာပါ။တံပြန်ဆန္ဒပြကြသူတွေကိုလမ်းကြောင်းတစ်ခုထဲမှာရှိစေဖို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကကြိုးပမ်းဆောင်ရွက်တာမှလည်းအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးရဲတပ်ဖွဲ့ဝင်တွေနဲ့တံပြန်ဆန္ဒပြကြသူတွေကြားယုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်။ဘော့စတွန်လူလူချီတဲ့ပွဲတွေအတွင်ကြီးကြီးမားမားအကြမ်းဖက်မှုတွေတော့မရှိခဲ့ပါဘူး။ဒါပေမဲ့ယုံမြင့်တန်ကြားတွေမှာပြသကြတဲ့တံပြန်ဆန္ဒပြကြသူတွေအဖွဲ့တွေကိုပြသတာမှာတော့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့အဝတ်အစားတွေဝတ်ဆင်ပြီးမကြားဝင်မနာတာဆဲဆိုအော်ဟစ်နေကြတဲ့သူတွေကိုလည်းတွေ့ရပါတယ်။ Texas ပြည်နယ် Austin နဲ့ Houston မြို့တွေ၊နောက် North Carolina ပြည်နယ် Durham ၊နောက် South Carolina ပြည်နယ်က Laguna Beach နဲ့ Venice တို့မှာလည်း Venice မြို့တို့အပါအဝင် American ပြည်ထောင်စုတဝန်းကမြို့တွေမှာဆန္ဒပြကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးTwitter လူမှုကွန်ရက်မှာမှတ်ချက်ပြီးပြောဆိုရမှာတော့ရဲတပ်ဖွဲ့ဘက်ကအခြေအနေကိုထိမ့်သိမ်းဆောင်ရွက်ခဲ့မှုကိုချီးကျူးပြောဆိုထားပါတယ်ရှင်
။ပြီးခဲ့တဲ့ကြာသပတေးနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်သွားတဲ့ကားမောင်းတဲ့သူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးတော့တနေ့ကနေ့ကတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းကရီပိုမြို့နဲ့မန်လူမြို့တွေမှာရှာဖွေခဲ့ကြပါတယ်စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးတော့အသက်22နှစ်အရွယ်မော်ကိုနိုင်ငံသားယူနက်စ်အဗ်ဒူယာကုတ်ကိုဖမ်းမိနိုင်ဖို့အတွက်ကြိုးပမ်းနေတာပါကြာသပတေးနေ့ကတိုက်ခိုက်မှုကြောင့်73ယောက်သေဆုံးပြီးတော့100ကျော်ဒဏ်ရာရသွားခဲ့ပြီးအဲ့ဒီတိုက်ခိုက်မှုရဲ့နောက်ကွယ်မှာအဗူယာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်ကြားရှိနေတာဖြစ်ပါတယ်ဘာစီလိုနာမြို့မှာတိုက်ခိုက်မှုဖြစ်ပွားပြီးနိုင်ပိုင်းအချာမှာပဲကမ်ဘရယ်အပန်းဖြေမြို့မှာလဲကာစင်းကလူအုပ်ထဲကိုဝင်တိုက်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့သူတွေကားတွေကနေထွက်ပြေးတဲ့အချိန်မှာတော့ရဲကပြစ်ခတ်ဖမ်းဆီးခဲ့လို့မတင်ကားသူ5ဦးသေဆုံးခဲ့ပါတယ်။အဘူရောက်ကပြင်နောက်ထပ်တန်တရားရှိတဲ့သူ2ယောက်ကိုလည်းရဲကလိုက်လံရှာဖွေနေပြီးတော့အဲ့ဒီတဲကတယောက်ကတော့အဗ်ဒော်ဘာကီအက်ဆတီဆိုတဲ့ဘာသာရေးဆရာတယောက်ပါဝင်ပါတယ်။SRT ဟာဒီတိုက်ခိုက်မှုကိုလုပ်တဲ့သူတွေကတချို့တွေကိုအစွန်းရောက်တွေဖြစ်လာအောင်လုပ်ခဲ့တယ်လို့အာဏာပိုင်တွေကယူဆထားတာဖြစ်ပါတယ်နော်
။အီရန်နိုင်ငံမိုဆူးမြို့အနောက်ဘက်ကတယ်လာဖာမြို့ကိုအစ္စလာမ်ပြည်အစွန်းရောက် IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေးအီရတ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးစတင်ပါတယ်။ထိုးစစ်ဆင်တဲ့အကြောင်းရုံးမြင့်တန်ကြားကနေဝန်ကြီးချုပ်ဟိုက်ဒါအယ်လ်ဘတ်ဒီကြေညာတာမှာတော့မြို့ကိုသိမ်းယူထားသူတွေလက်နက်ချမလား၊ဒါမှမဟုတ်အသေးခံမလားဆိုပြီးတော့ပြောဆိုခဲ့ပါတယ်။ Telepan Mudema, I assisted with Natan Lau Shimelo, Iran American Sitter Dawin Shidu Driga, Kaman Tabade, Mibian Taibori, Masagema, Nyumbaun Tapodiga, Lee down Tose, a shingle, near like that down, Townet Chide, Yadari, Trapi Chayabade, Mosum Yogo Lumia Chow, Bigger as Ulan Laka, Jinya Gabit and now, Telepan Yuga, I assisted with Jordi, Telepan Yuhaso Lushin. IS是最差的也依然能够追加。那从机构犹太的地大批巴的，西亚穆斯林主义、缅甸系列德拉帕缪代表马罗，西亚比杜斯对个一巴的看看那个巴文拉梅卢看满他家巴的。毕竟人家中啊德拉帕缪边啊利用规模来西亚比杜斯对个顶白他拉批巴的。他将来西亚瑞提达跟苏尼瑞内，达克曼缪内苏瑞加看看那说不离不卡瑞批拉南杰波马来所有目的心里巴的些。
ສະຊາວນະຈາຜິດບວານີແລະອັຟການສິບວາໂກບລູກາຍດ້ວຍພິຊິນຍາມເລສຸລາໂກຕູສຸຍາອພ່ວນີແລະສົງພັດແຈດດີຊາຖາແລະລູອເມຣິກັນຕະມາດໂດນທຣັມກະສະນີນີ້ກະປ່ຽວຈາໄລບາແລະຕະມາດທຣັມຫາມະຫາວິວາດີຢືເຈຊາມະພູດ້ວຍຕູຍະມິວດາລົງຍຸຍອພ່ວນີແລະຕະມາຍະແກມເດວິດອະນາຢູ່ປັນພິສຄັມມາຕື່ສົງມີດຽຈາມາຕູກະຕວິດເຕີລູມູກົນຍາກະນີ້ປ່ຽວໄລດາຜິດບາແລະບໍ່ຈົກຈີ້ດີສະພັດກ້ မဟာဗျူဟာတက်ကတောင်အာရှဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်သွားမှာဖြစ်ပြီးအသေးစိတ်ကိုထုတ်ပြန်သွားဖို့ရှိတယ်လို့အင်မီရိုပြောခွင့်ရဆာရာဟာကဘီဆန်ဒါစ်ကလည်းတောက်ကြနေမှာပြောပါတယ်။သမ္မတကသူ့မှာရွေးချယ်စရာနီလန်းတွေကိုလေးလာစဉ်းစားနေပြီးတင်းတော်တဲ့အချိန်ကျရင်အမေရိကန်ပြည်သူတွေမဟာမိတ်တွေမိတ်ဆွေနိုင်ငံတွေနဲ့ကမ္ဘာကြီးကိုထုတ်ပြန်ကြီးညာသွားမှာပါလို့အင် ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိစိုင်းဒိုမီတာ19 kHz 1068ညစိုင်းဒိုမီတာ19 kHz 15565စိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်ပြနေတဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်အဖွဲ့ဥက္ကဋ္ဌအဖြစ်ဂျွန်ကီအောင်ဒူးကိုဒီကနေ့တနင်္ဂနွေနေ့မှာကျန်းသစ္စာကျင်းစုပွဲချင်းပိုက်ခဲ့တာမှာတော့သမရမွန်ဂျေအင်တယောက်ခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေနိုင်ငံကိုကာကွယ်သွားဖို့အတွက်သူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုအသုံးပြုသွားမယ်လို့ပြောဆိုခဲ့ပါတယ်
။북한핵과미사일에대한정전력과자주국방능력을강화하기위해
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေစစ်ရေးအရာခုခံကာကွယ်မှုကိုပို့ပြီးတော့တွန်းမြှင့်ဖို့နောက်နိုင်ငံရဲ့လွတ်လပ်တဲ့ကာကွယ်ရေးစွမ်းရည်ကိုပို့ပြီးအားကောင်းစေဖို့အတွက်သမ္မတတဝက်အနေနဲ့တာဝန်နဲ့လုပ်ပိုင်권အာဏာကိုအသုံးချဆောင်ရွက်သွားမယ်လို့သမ္မတမွန်ဂျေအင်ပြောဆိုခဲ့တာဖြစ်ပါတယ်။ဒါ့အပြင်စစ်ပွဲကာလစစ်စင်ရေးဆိုင်ရာထိန်းချုပ်ခွင့်ကိုတောင်ကိုရီးယားစစ်တပ်အနေနဲ့အမေရိကန်ထံကပြန်လည်ရယူရေးကိုသူ့အနေနဲ့ထောက်ခံတဲ့အကြောင်းလည်းထပ်ပြီးတော့အခိုင်အမာပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ချင်းချောက်မှုတွေကိုတံပြန်ထိညှိနိုင်မဲ့စစ်ရေးစွမ်းရည်မျိုးတောင်ကိုရီးယားဘက်ကတီးဆောက်လာနိုင်တဲ့အချိန်ထိစစ်ပွဲကာလစစ်စင်ရေးဆိုင်ရာထိန်းချုပ်ခွင့်လွှဲပြောင်းပေးရေးဆိုင်ငံထားဖို့2014ခုနှစ်မှာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်အကြီးအကဲတွေကြားသဘောတူညီခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်တွေဟာအမေရိကန်ပြည်မာကြီးအထိရောက်ရှိနိုင်စွာအလျင်အမြန်တိုးတက်ဖွံ့ဖြိုးလာတာကြောင့်တင်းမာမှုတွေကိုအရှိန်မြင့်စေခဲ့တာပါ။မနေ့ပြန်မှာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလေ့ကျင့်ကြဖို့ရှိနေပါတယ်ရှင်
။29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲအထိမ့်မှတ်ထုတ်ဝေတဲ့စာအုပ်မှာအင်ဒိုနီးရှားနိုင်ငံအလံကိုမရည်ရွယ်ပဲပြောင်းပြန်ထားပြီးပုံနှိပ်ခဲ့တဲ့အပေါ်မှာမလေးရှားနိုင်ငံကအင်ဒိုနီးရှားကိုတောင်းပန်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အလံဟာအပေါ်အနီအောက်ကအဖြူနဲ့နှစ်ယောင်ဆက်ထားတာဖြစ်ပြီးတော့ဒီလိုမှားပြီးပြောင်းပြန်ထားလိုက်တဲ့အတွက်ပိုလန်နိုင်ငံရဲ့အလံပုံစံလိုမျိုးဖြစ်သွားခဲ့ပြီးဒီပေါ်မှာအင်ဒိုနီးရှားဘက်ကဒေါသထွက်ခဲ့တာပါ။ဒီကိစ္စကြောင့်အင်ဒိုနီးရှားနိုင်ငံမှာလူသုံးများတဲ့ Twitter လူမှုကွန်ရက်ပေါ်မှာတော့ Shame on you Malaysia ဆိုပြီးတော့မလေးရှားနိုင်ငံကိုရှုတ်ချပြီးလူတော်များများကရေးခဲ့ကြသလိုမလေးရှားနိုင်ငံအနေနဲ့ဒီဖြစ်အတွက်အင်ဒိုနီးရှားကိုတောင်းပန်ရမယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းတောင်းဆိုလိုက်ပါတယ်။မ Malaysia nengai lungen agza wanji Kari Jamaluddin ha Indonesia agza wanji Iman Narawi ko tenengu nengga tuisau mido kurai tawang hebar eh. Turun ukeda tuisau mido nau terena sini bawa napa. Lasuena usah kerja mido. Sige entaima apa tuwe gede sao ko pian pian mido. Atte pian tuwe tawam apa delu piojalai bar eh.
India nengai miao bai ma Malaysia nengga kiri dering yeta. Lancor tingmau dajau. Lunasa tung temene tuisau ya mido. ထန်ရရသူတွေလည်းရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်လူစည်းတဲ့၆တဲ့ချက်ပါတယ်ကလင်္ကာအက်ဂါရထားလိုင်းဟာဥတ္တရာပရာဒက်ရှ်ပြည်နယ်ထဲမှာလမ်းချော်ကြပြီးတွဲချင်းချင်းတိုက်မိသွားခဲ့တာလို့ပြည်နယ်ထိပ်တန့်ရရှိတဦးကပြောပါတယ်ရထားလမ်းချော်တိမ်မောက်သွားရတဲ့အကြောင်းရင်းကိုတော့လက်တလောမသိရသေးဘူးလို့လည်းရထားလမ်းပြောခွင့်ရသူကပြောပါတယ်အပြန်စည်းပုံနေအောင်မှာပိတ်မိနေသူတွေကိုကဲထုတ်ပေ ည်ညင်ညင်ရှိတယ်လို့လည်းဆရာဝန်တို့ကပြောပါတယ်။ဒီယထားလိုက်ဟာဆိုရင်နိုင်ငံမြောက်ပိုင်းကဟိန္ဒူတို့ရဲ့အထွတ်အမြတ်ထားရာဟာရီတာမြို့နယ်အရှေ့ပိုင်းကဘုရားကျောင်းနေရှိရာပူရီမြို့ကိုဆက်သွယ်ပြေးဆွဲနေတာဖြစ်ပါလိမ့်ရှင်။
မလေးရှားနိုင်ငံမှာကျင်းပနေတဲ့29ဒီမြောက်ရှေ့တောင်အာဆာအာသာပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအသင်းဟာဗီယက်နမ်ကိုရှုံးနိမ်သွားပါတယ်။မြန်မာအမျိုးသမီးအသင်းဟာတတိယမြောက်ပွဲစဉ်ဖြစ်တဲ့ဗီယက်နမ်နဲ့ဒီကနေ့ကစားတာမှာဗီယက်နမ်ကမြန်မာကို3-2နဲ့နိုင်သွားတာပါ။ဒီပွဲမှာဗီယက်နမ်ကဂိုးရင်သွင်းတာကြောင့်ပထမပိုင်းမှာ2-0ရှိနဲ့ဥဆောင်ခဲ့ပြီးတော့မြန်မာအသင်းဘက်ကဝင်းစိန်ကြီးထွန်းက59မိနစ်မှာပြန်ချီလို့2-0တည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာဗီယက်နမ်က2-0ထပ်သွင်းသွားလို့နောက်ဆုံးမှာ3-2နဲ့နိုင်သွားပါတယ်အခုနှစ်စီးကိန်းအမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားအသင်းနဲ့အတူထိုင်းဗီယက်နမ်ဖိလစ်ပိုင်နဲ့မြန်မာတို့၅နိုင်ငံအုပ်စုပတ်လည်ကစားနေကြတာဖြစ်ပါတယ်မြန်မာကပထမပွဲမှာထိုင်းကို3-2နဲ့ရှုံးနိုင်ခဲ့ပြီးဒုတိယပွဲမှာတော့မလေးရှားကို5-0မရှိနဲ့နိုင်တာကြောင့်အခု၃ပွဲကစားပြီးချိန်မှာ၃ပွဲပဲရထားပါတယ်မြန်မာအမျိုးသမီးအသင်းနီးပြရော်ဂျာကတော့ဒီပွဲရလက်ပေါ်မှာစိတ်ပြတ်မိကြောင်းရှေ့တောင်အဆက်မှာထိုင်းမြန်မာနဲ့ဗီယက်နမ်တွေကအယမ်းမကွာကြကြောင်းဒါပေမဲ့ဒီပွဲရှုံးလို့တတိယစုအတွက်ပဲမျောလင့်လို့ရတော့မှာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်ဒီပွဲကနီးစနစ်ပိုင်းကစားခဲ့ကြတဲ့ပွဲဖြစ်ပြီးတော့အမားတွေပိုလုတ်ခဲ့လို့ရှုံးနေတာဖြစ်တယ်လို့လည်းသူကပြောသွားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရင်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုံးလင်းပေးပါမယ်။ကချင်ပြည်နယ်ကဆစ်ဆောင်ဒုက္ခသည်တွေအကူအညီပေးရေးနောက်ဆုံးအခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ကချင်ပြည်နယ်မိုးကောင်းမြို့မှာခိုလုံနေကြတဲ့နမတိဆစ်ပြေးဒုက္ခသည်တွေကိုတွားအကူအညီပေးတဲ့ရင်းနှင်းတွေကိုတပ်ဘက်ကဟန်တာဖန်စီထားတဲ့ရေးကူညီဖြည့်ရှင်းပေးဖို့မြစ်ကြီးနားကချင်ပြည်နယ်အစိုးရကိုတွားရောက်ဆွေးနွေးတောင်းဆိုမယ်လို့ဒုက္ခသည်ရေးကူညီပေးသူတွေကပြောပါတယ်။ဖားကန့်မြစ်ကြီးနားလမ်းကြားမှာကာမိုင်ဂိတ်မှာဒုက္ခသည်တွေအတွက်စားနာရိတ်ခါနဲ့အကူအညီတွေတင်ဆောင်လာတဲ့ကားတွေတားဆီးခံလိုက်ရတာဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမှုကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစလို့ကချင်ပြည်နယ်မိုးကောင်းမြို့နယ်နမတီမြို့ကစုံကျေးရွာအနီးမှာမြမစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ဖမ်းဆီးခံရသလိုထောင်ချီတဲ့ရွာသားတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်အဲ့ဒီလိုမျိုးတိမ်းရှောင်လာရတဲ့စစ်ပြေးစစ်ရှောင်ဒုက္ခသည်တွေကိုနမတီမြို့မှာဒေသခံရဲမီရဖတွေဘာသာရေးအသင်းဖွဲ့တွေလူမှုဖွဲ့စည်းတွေကကူညီကယ်ဆယ်ဆောင်ရှောက်ပေးထားသလိုဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုလည်းစေတနာရှင်တွေရဲ့လှူဒန်းမှုတွေနဲ့လူမှုဖွဲ့စည်းတွေကကယ်ဆယ်ရေးကားတွေနဲ့ကုညီကယ်ဆယ်ရေးပစ္စည်းတွေကိုတွားရောက်ပေးဖို့လှူဒန်းနေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်နမတီဆစ်ဆောင်ဒုက္ခသည်စခန်းကိုဖားကန့်ဘက်ကနေပြီးတော့စစ်ပြေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတွေကိုကာမိုင်းဂိတ်မှာတပ်ဖက်ကနေတားဆီးခဲ့တဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလာမောင်လာထောင်ကရှင်းပြပါတယ
်ဆက်ကွန်ရက်နေ့မှာကျွန်တော်ဆင်းလာတဲ့ခါကျတော့ကျွန်တော်အဲ့ဖက်ကနေကာမိုင်းလမ်းကြားမှာနန့်သိမ့်ဆိုတဲ့စခန်းကုရှိတယ်တပ်ကထိုင်တဲ့စခန်းဆိုတော့အဲ့မှာရောက်တော့ကျွန်တော်2 နာရီလောက်ကျွန်တော်အသားခံရတယ်သူကမေးတယ်ကဲနင်းတို့အဲ့မှာပစ္စည်းကြွားပို့မဲ့အကြောင်းကိုတတ်မှတ်ကိုနင်းတို့အကြောင်းကြားပြီးပြီလားပေါ့သူကကျွန်တော်ကအကြောင်းမကြားမိပါဘူးပေါ့မသိလို့ပါစသဖြင့်ကျွန်တော်ဖြေပေးတယ်ပေါ့သူအဲ့ဒါမရဘူးပေါ့ဆိုပြီးကျွန်တော်အသားထားပြီးတော့တတ်မှတ်ကိုအကြောင်းကြားပေးပါမယ်ဆိုပြီးတော့အဲ့လိုလုပ်ပါတယ်ကျွန်တော်အဲ့မှာသူတို့ပြန်လွတ်ပေးတဲ့အတွက်ကျွန်တော်ရှော့ရှော့ချူပဲဖြတ်သွားပါတယ်ဒီအဲ့ကားမိုင်းလဲရောက်ကားမိုင်းကျဲမှာဒီလောကလမ်းခွဲဆိုတဲ့နေရာရှိတယ်အဲ့မှာသူ့ပေါင်းဂိတ်အဲ့မှာရောက်တဲ့ခါကျတော့ကျွန်တော်တို့ရေးရလဲဟိုတွားခိုင်းလိုက်ပြီကျွန်တော်ပတ်စ်ပစ်လိုက်ကကျွန်တော်လည်းဖြတ်သွားလိုက်ဒါပေမဲ့နောက်ဆုံးမှ
အခုလိုမျိုးဒုက္ခတွေကိုလူသားချင်းစာနာမှုအကူအညီပစ္စည်းတွေတွားရကူညီမဲ့ရင်းနှီးကကယ်ဆယ်ရေးပစ္စည်းတွေအပြည့်တင်ထားတဲ့ရင်တချို့ကိုလိုင်စင်မဲ့ကားဖြစ်တဲ့ဖန်စီထားတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်နယ်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းမှုကချင်ပြည်နယ်မြစ်ကြီးနားမြို့ကိုတွားရောက်ဖို့စီစဉ်နေတယ်လို့လည်းဦးလာမောင်လာတောင်ကရှင်းပြပါတယ်။အဲဒီကိစ္စကအခုဒီမကျင်းနာ
ထောင်ချီတဲ့စစ်ပြေးဒုက္ခတွေကိုကုညီပေးနေတဲ့ဦးစောချက်ပြောသွားတာပါအခုလိုကျွန်တော်အကူမကျင်းသာတော့ဘူးလုပ်နေပါတယ်ကျွန်တော်တို့ကားကြီးပြန်ကွက်ပြီးဖမ်းထားတဲ့အတွက်ကျွန်တော်အဲ့ဒါတွေတွားပြီးတော့နည်းနည်းအရေးသွားဆိုမှာပေါ့ဗျထောင်ချီတဲ့စစ်ပြေးဒုက္ခတွေတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအလှူရှင်တွေနဲ့လူမှုဖွဲ့စည်းတွေဘက်ကဝိုင်းဝန်းကူညီနေကြတဲ့အချိန်အခုလိုကြုံတွေ့
ကျွန်တော်တို့တောင်းဆိုချင်တာကတော့နောက်နောင်လွလွလပ်လပ်ပေးနိုင်ဖို့အတွက်ကျွန်တော်တို့တောင်းဆိုချင်ပါတယ်တော်ဒုက္ခတွေကြတော့သူတို့အသာတောက်တွေရစ်ခါတွေကြတော့သူတို့ဘယ်ပုံလိုမျိုးတော့ပေးရှိပါမလဲအနေထိုင်တော့တအားခက်ခဲမှုတွေရှိတယ်လို့ပြောတယ်သူတို့ရေကြက်လက်မှုတွေရှိတယ်လေအဲကဲမှာကျွန်တော်တို့ကစစ်စင်ကအဲ့မှာလူတွေပစ္စည်းဝယ်ယူကြတယ်ကျွန်တော်တို့လူကိုရှိတယ်အဲမျိုးကျွန်တော်တို့လမ်းကြ
Russia po po wi pyin tin ne dan kha ye yu mu re go chet mat ye kaisa thau khan bo go American tamada Donald Trump ga twun sauk ka da ne Russia ne patat pi ma cha de kin ga pyo so da re po sat san ye to tet la bo myo lin che de ma a hlet pyaung ta khu phi Russia naingan ga lu re myin ka ja bu ba de American ywe kaok pwe ma Russia win naok khe de so de swet swet de po Trump ga sait win za mu ma shi de poun sat pya ne bi belo paung lout da myo ma ma shi bu lo nyin tha de ja ma be de phat ma po wi tin ma de lin chaung ne တဖက်မှာတော့သမ္မတဗလာဒီမီယာပူတင်ကိုမျက်နှာချိုသွေးမြောက်ပင်ပြောဆိုတာတွေကမေကွန်းတစ်ခုထွက်လာစေပါတယ်။အဲ့ဒါကတော့ထရမ့်ရဲ့ရုရှားဆိုင်ရာမူဝါဒကဘာလဲဆိုတဲ့မေကွန်းပါဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောက်ဒန်နီယယ်ရှော့ပေးပို့တဲ့သတင်းတွေကိုကိုကြည့်ကြိုသိမ်းကပြောပြပေးပါလိမ့်မယ်ရှင်။
ဗလာဒီမီယာပူတင်ကိုမျက်ပင်ပြောဆိုတာနဲ့ရုရှားအပေါ်စီးပွားရေးတန်ခတ်ဖို့သဘောတူခဲ့တဲ့အခြေအနေတစ်ခုကြားမှာလေးလာသူအများပြားမေကွန်းထုတ်တာကတော့ Russia နဲ့ ပတ်သက်တဲ့ Donald Trump ရဲ့ မူဝါဒက ဘာလဲ ဆိုတာပါ Andrei Kolesnikov Carnegie Endowment for Democracy အဖွဲ့ရဲ့ Moscow ဌာနခွဲကပါ
My opinion is that there is no such concept as Trump's Russia policy
ကျွန်တော်အမြင်ကတော့ Trump ရဲ့ Russia မူဝါဒ ဆိုတဲ့ ချင်းကပ် စဉ်းစားချက် မျိုး မရှိဘူး ဆိုတာပါပဲ
မဲဆိုဘက်ကလာအတွင်း Russia နဲ့ ပတ်သက်လို့ Trump ပြောခဲ့တာတွေက သမ္မတ Putin ကို ဘဝင်ကျစေခဲ့ပြီး ပူးပေါင်းလှုပ်ဆောင်ဖို့ မျှော်လင့်ချက် မြင့်စေခဲ့တယ်လို့ တစ်ဖက်မှာတော့ American Mahamit NATO အဖွဲ့နဲ့ Ukraine တို့အတွက်မရေရာမှုတွေဖြစ်စေခဲ့ပါတယ်။ Brookings Institution က James Crochick ရဲ့အမြင်ကဒီလိုပါ။
It just seems so far after 8 months that his vision of what the United States
Shila cha pi de naw aku thi de Russia apon American ye sat san ye belo phit tin ne so de tu ye amin ga aw myin mu ma ya de de pon shi ba de
A chang de khu ga do Ukraine ko Russia ga ju jaw ga da ne 2016 tamara yu kaup pwe ma Russia ga win naw khe de so de swae che bo tu ye naingan ye party ne tu aso ya phwe de ga lu de ga tu the bo bi tin ma de line ko yu tha ja lu ba Carnegie Moscow ဌာနခွဲက Andrei Kolesnikov ကအခုလိုသုံးသပ်ပါတယ
် There was a key dispute whether Trump would gain victory over American democracy or whether it would prevent
American democracy ပေါ် Trump ကလည်းအနိုင်ရမလားဒါမှမဟုတ်ပြောင်းပြန်ဖြစ်မလားဆိုတဲ့အပေါ်ရုရှားမှာအဓိကကျတဲ့အခြေတင်ဆွေးနွေးမှုတစ်ခုရှိခဲ့ပါတယ်ခုထိကတော့ American democracy ကသူ့ကိုအသာရနေစေပါဆိုတော့ရုရှားအစိုးရအားထားတဲ့ပုံစံမျိုးရှိမနေပါဘူး
ထရမ့်ရဲ့လီဒန်ကဇူလိုင်လမှာတော့ပြောင်းသွားပါတယ်။ယူကရိန်းနဲ့တခြားနေရာတွေမှာမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေကိုရပ်ဖို့စီးရီးယားနဲ့အီရန်လိုရန်လိုတဲ့အစိုးရတွေပေါ်ထောက်ခံနေတာရပ်ဖို့ပိုလန်မှာပြောတဲ့မိန့်ခွန်းနဲ့ထရမ့်ကရုရှားကိုတိုက်တွန်းခဲ့ပါတယ်။ဩဂုတ်လမှာတော့ရုရှားအပေါ်တန်ခတ်အရေးယူတဲ့ဥပဒေဟာအကြီးအကျယ်ချိုးယွင်းနေတယ်လို့ပြောထားတဲ့ကြားမှာပဲလက်မှတ်ထိုးအတည်ပြုခဲ့ပါတယ်။ Brookings Institution ရဲ့ James Crochet က
as much as President Trump might want in his heart to have a more productive relationship with Russia.
Russia na bo pi a lo phit me sat san yin myo Tamara Trump nga blaw pe lo jin ba se. Russia ga lou ni da re go set lou ni de tu ro pyu mu pon a tai set pi pyu mu ni de ywe kaba ji a paw shi tha de a myin a tai set myin ni de ywe America mae phit phit Europe ga Mahamait de bae phit phit Russia ne a pyu tabor saung sat san yin ya bo taik khat ba lai me.
A ye yu de u pri de ma pei so mu de go Tamara Trump nga phe sha ma pyin nai aw kat tat tha ra jaw ဆက်ဆံရေးတိုးတက်ဖို့မျှော်လင့်ချက်ညီကုန်းချုပ်သွားပြီလို့ရုရှားဝန်ကြီးချုပ်က Twitter မှာရေးပါတယ်။ဒါကိုသဘောတူတဲ့ရုရှားနိုင်ငံသားတွေထဲမှာမော်စကိုမြို့တော်သူတူဖြစ်တဲ့ Anastasia လည်းအပါအဝင်ပါ
I think you'll always do what is beneficial for America. That is why I didn't have any
American အတွက်အမျက်ထွက်မှာကိုပဲသူအမျက်လုံးမယ်လို့ကျမထင်တယ်။ဒါကြောင့်လဲသူသမရဖြစ်လာတော့ကျမဇဝေဇဝါမဖြစ်ပါဘူး။ကျမအတွက်ကတော့သူ့ကိုထက်မတွက်ပဲကိုယ်လမ်းကိုလျှောက်ဖို့ပါပဲ။
ဒါပေမဲ့လေထရမ့်ရဲ့မဲဆွေစည်းရုံးအဖွဲ့နဲ့ရုရှားအကြအဆက်အဆက်ပေါ်စုံစမ်းစစ်ဆေးမှုဆက်လုပ်နေတာကြောင့်နိုင်ငံခြားဆက်ဆံရေးဟာကာလတစ်ခုအထိတော့အေးစက်နေပွဲရှိပါတယ်ခင်ဗျာ
ကိုကြည့်ကြောတင်တင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘောဒီးယား main လေးငယ်လေးတို့ရဲ့ဉာဏ်ပညာဆန်းသစ်တီထွင်မှုပြိုင်ပွဲဝင်ရောက်ရှင်ပြိုင်မှုအကြောင်းကိုတင်ပြပေးပါမယ်American ပြည်ထောင်စု California ပြည်နယ် Silicon Valley မှာ computer program ရေးတဲ့ main လေးငယ်တွေအတွက်မကြသေးခင်ကကျင်းပခဲ့တဲ့ mobile app ပြိုင်ပွဲတစ်ခုအတွင်းကမ္ဘောဒီးယားနိုင်ငံက main လေးငယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်သူရဲ့ပါဝင်ရှင်ပြိုင်မှုတည်င်းကြောင့်ဉာဏ်ပညာဆန်ရလုပ်ငန်းဝါသနာပါတဲ့ကမ္ဘာတဝန်းကမိန်းကလေးငယ်တွေအတွက်စိတ်ဓာတ်ခွန်အားတစ်ခုဖြစ်လာစေပါတယ် Silicon Valley ကနေ VOA တည်င်းတော် Sofa Soan ပြောပြတဲ့တည်င်းကိုဆက်လက်ပြီးတင်ပြပေးပါမရှင
် Who doesn't love discount?
ဒါမှ Silicon Valley မှာကျင်းပတဲ့ဉာဏ်ပညာဆန်သစ်တီထွင်မှုပြိုင်ပွဲအတွင်းကမ္ဘောဒီးယားမိန်းကလေးငယ်တွေကသူတို့တီထွင်ဖန်တီးထားတဲ့ Mobile App အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးနေတာဖြစ်ပါတယ
် Don't find customer for your products, find products for your customer.
ဒီအသက်17နှစ်နဲ့12နှစ်အရွယ်မိန်းကလေးငယ်တွေဟာ Pacific သမုတ်တရားတစ်ဖက်ချမ်းကနေပြီးတော့သူတို့တီထွင်ထားတဲ့ mobile app အကြောင်းကိုလာရောက်တင်ပြတာပါ။သူတို့ရဲ့တီထွင်မှုတွေကိုတော့ online ပေါ်မှာရောင်းချခွင့်ပြုထားပါတယ်။ Cambodia အဖွဲ့ကအသင်းကောင်းဆောင် Chie Sok Kieta ကတော့
We want to increase employment for Cambodians.
Cambodia မှာလောကိုင်းတွေများပြားလာစေချင်ပါတယ်။ဒါမှလေတခြားနိုင်ငံတွေမှာသွားပြီးတော့လုံလုံကြတဲ့ကမ္ဘောဒီးယားရွှေ့ပြောင်းအလုပ်သမားတွေရောင်းနေလာမယ်။စီးရဲမွေးတည်မှုရော့ကျစေမှာဖြစ်တယ်လို့ရရှိလာတဲ့ဝင်ငွေနဲ့ကမ္ဘောဒီးယားမှာရှိတဲ့ပရာဟိတလုပ်ငန်းတွေမှာလည်းမျှဝေပေးလို့ရမှာဖြစ်ပါတယ်။ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကနေတဆင်ကမ္ဘာတဝန်းမှာရှိတဲ့မိန်းကလေးငယ်တွေကဒီနည်းပညာဆန်းသစ်တီထွင်မှုပြိုင်ပွဲမှာပါဝင်ရှင်ပြိုင်ကြတာပါ။ကမ္ဘောဒီးယားမိန်းကလေးတွေကတော့စီးရဲမွေးတည်မှုရော့ကျရေးခေါင်းစဉ်ကိုရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ကမ္ဘာအနှံ့ပြန့်ကျက်စီးပွားရေးလုပ်ငန်းတွေကြောင်းကမ္ဘောဒီးယားနိုင်ငံကစီးပွားရေးတိုးတက်လာနေပြီးအထူးသဖြင့်ကမ္ဘာလက်ခီးသွွားလုပ်ငန်းပိုင်းမှာပိုးပြီးတိုးတက်လာနေတာပါတစ်ဖက်မှာတော့ကမ္ဘာအနှံ့ပြန့်ကျက်စီးပွားရေးလုပ်ငန်းတွေကြောင်းစီးပွားရေးနဲ့ရှင်ပြိုင်မှုအပိုင်းမှာမငြိမ်မြမှုတွေကြီးကြီးမားမားဖြစ်လာစေပါတယ်ဒီမိန်းကလေးငယ်တွေကတော့သူတို့တီထွင်ထားတဲ့ mobile app ကနေဒီပြဿနာတွေကိုကူညီနိုင်လိမ့်မယ်လို့မျှော်လင့်ထားကြတာပါဒီလိုအရေးကြီးလိုအပ်နေတဲ့စီးရဲမွေးတည်မှုကိစ္စမျိုးကိုအသက်ငယ်ရွယ်တဲ့
ဒီမိန်းကလေးငယ်တွေဖြည့်ရှင်းပေးမယ်လို့ဘယ်သူကမှမယူဆထားကြပါဘူး။ပြန်ပွဲအတွင်းသူတို့မိမောင်းထိုးပြလိုက်တဲ့နောက်အကြောင်းအရာတစ်ခုကတော့ဤပညာလုပ်ငန်းအတွင်းအမျိုးသမီးပါဝင်မှုအနည်းငယ်သာရှိနေတဲ့အကြောင်းပဲဖြစ်ပါတယ်။ဒီဤပညာဆန်းသစ်တည်ထွင်မှုပြိုင်ပွဲကအမျိုးသမီးတွေရဲ့ပါဝင်ရှင်ပြိုင်မှုကိုမြှင့်တင်ပေးဖို့ရည်ရွယ်ပါတယ်။သိပ္ပံဤပညာဆန်ရတင်ကြားပေးတဲ့ Iridescent အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Tara Klesky ကတော့အခုလိုပြောပါတယ်
For the first time in history
ကျမတို့ရဲ့လူမှုအတိုင်းအဝိုင်းအတွင်းတန်းတူညီမျှမှုရှိလာစေဖို့နဲ့အမျိုးသမီးတွေရဲ့အသံခိုင်မာအားကောင်းစေဖို့ဤပညာပိုင်းကနေကူညီပေးလို့ရတယ်ဆိုတာဒါသမိုင်းမှာပထမဦးဆုံးအခြေခံကမ္ဘောဒီးယားအတင်းမှာပါဝင်ရှင်ပြိုင်ကြတဲ့မိန်းကလေးငယ်အများစုဟာနွမ်းပါတဲ့အတိုင်းအဝိုင်းကနေလာကြတာဖြစ်ပြီးသူတို့ရဲ့ဆရာဆရာမတွေနဲ့မိသားစုတွေရဲ့ထောက်ပံ့ကူညီမှုနဲ့လာရောက်ရှင်ပြိုင်ကြတာပါအခုတော့သူတို့တွေဟာကမ္ဘောဒီးယားအတိုင်းအဝိုင်းအတွင်းစံနမူနာထားရမယ့်သူတွေဖြစ်လာပါပြီကမ္ဘောဒီးယားနယ်ပွားအမေရိကန်နိုင်ငံသားပေါ်လင်းဆန်ကတော့ Google ကုမ္ပဏီက program ရေးဆွဲသူမန်နေဂျာတူဖြစ်ပြီးအသက်23နှစ်အရွယ်မှာနှီးပညာလုပ်ငန်းတွေကိုစတင်ဝင်ရောက်လာခဲ့တာဖြစ်တယ်လို့ဆိုပါတယ်
Look at them they're here in Silicon Valley
ဒီမိန်းကလေးတွေ Silicon Valley မှာလာပြီးတော့ရှင်ပြိုင်ကြတာကိုကြည့်ပြီးတော့သူတို့တွေလိုမျိုးဒီအဆင့်ထိလာပြီးတော့ပြိုင်ကျင်ကြတဲ့သူတွေအတွက်စိတ်သက်ခွန်အားဖြစ်စေတယ်လို့တခြားသူတွေကိုလည်းနှီးပညာလုပ်ငန်းမှာပါပြီးတော့လုပ်ကိုင်ကြဖို့အတွက်စိတ်သက်ခွန်အားဖြစ်စေပါတယ်
Google ကုမ္ပဏီရဲ့အမျိုးသား CEO တယောက်ဖြစ်တဲ့ Sundar Pichai ရဲ့ပိတ်ပွဲအခမ်းအနားမိန့်ခွန်းပြောပြီးတဲ့နောက်မှာတော့တနေ့နေ့တစ်ချိန်ချိန်မှာဒီနီးပညာကုမ္ပဏီကြီးမှာအမျိုးသမီးခေါင်းဆောင်တူရှိလာလိမ့်မလားဆိုတာကတော့ဒီမိန်းကလေးငယ်လေးတွေအတွက်မေးခွန်းထုတ်စရာပါသူတို့တွေရဲ့မျောလင်းချက်တွေတကယ်ဖြစ်လာသည်ဖြစ်စီမဖြစ်လာသည်ဖြစ်စီအခုအချိန်မှာတော့သူတို့တွေဟာအသက်ငယ်ဆုံးစံနမူနာထားရမယ့်သူတွေဖြစ်လာပြီးတခြားသူတွေအတွက်လည်းစိတ်ဓာတ်ခွန်အားတွေဖြစ်စီပါရဲ့ရှင်VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ဘော့စတန်မြို့မှာမနေ့စနေနေ့ကလူ4000လောက်စုဝေးခဲ့ကြတဲ့ဆန္ဒပြပွဲတွေအတွင်းလူ28ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့ကလူပြူကြီးစိုးရေးဝါဒီကြီးရဲ့ချီတဲ့ဆန္ဒပြပွဲအပြီးတပတ်အကြာမှာဘော့စတန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ချီတဲ့ပွဲအပြီးတည်းနဲ့တံပြန်ဆန္ဒပြသူတွေစပြီးတော့လူစုကွဲခြင်းမြို့နယ်ပိုင်းကဘော့စတန်ကွန်မွန်အနီးကလမ်းတွေမှာလူတွေနဲ့ရောနှောပြိနေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့တာဖြစ်ပါတယ်။မနေ့စနေနေ့ကချီတဲ့ခဲ့ကြတဲ့လက်ဝဲဝါဒီတက်ကြလှုပ်ရှားသူကထောင်နဲ့ချီပြီးတော့ရှိခဲ့ပါတယ်။ပြီးခဲ့တဲ့ဂျာတာဘရီနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်သွားတဲ့ရင်မောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးတနင်္ဂနွေနေ့ကတော့စပိန်အရှေ့မြောက်ပိုင်းကရီပိုမြို့နဲ့မာနူရယ်မြို့တွေမှာရှာဖွေခဲ့ကြပါတယ်။စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနုတ်အဘူယာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်။ဂျာတာဘရီနစ်ကတိုက်ခတ်မှုကြောင့်23ယောက်သေဆုံးပြီးတရားကြောဒဏ်ရာရခဲ့ပြီးအဲ့ဒီတိုက်ခတ်မှုနောက်ကွယ်မှာအဘူယာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်ပြန်ရှိနေတာဖြစ်ပါတယ်။အီရန်နိုင်ငံမိုးဆူးမြို့နောက်ဖက်ကတာလာဖာမြို့ကိုအစ္စလာမစ်အစွန်းရောက် IS အဖွဲ့က IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေးအီရတ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးတွေကိုစတင်လိုက်ပြီဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါရှင်။ဒီကနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ CBL ထားရေးဖြစ်ပါတယ်။ကျွန်မရှာဖောင်ပါ။ဒီကနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။ဗီအိုအမေရိကန်အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွန်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးရှင်လင်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.